ဒီလနောက်ပိုင်းမှာနိုင်ငံအတွင်းကာကွယ်ဆေးတွေရနိုင်မှာဖြစ်ပေမဲ့အမေရိကန်ပြည်သူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ပြည်ရန်ကနေကင်းဝေးဖို့အကာအကွယ်အစီအမံတွေဆက်လက်လုပ်ဆောင်ဖို့လိုအပ်နေသေးတယ်လို့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကတနင်္ဂနွေနေ့ကပြောပါရယ်ပြည်သူတွေအနေနဲ့ရက်ပါတွေစားတောက်ဆိုင်တွေနဲ့အဆောက်အဦအတွင်းစုဝေးဓာတ်တွေကိုရှောင်ရှားဖို့နဲ့နှာခေါင်းဆီးတွေဝတ်ကြပါလို့အမေရိကန်ကျန်းမာရေးဝန်ကြီး Alex Azar က Fox News Sunday Interview မှာတိုက်တွန်းသွားပါရယ်ကာကွယ်ဆေးထိုးနိုင်ခြင်းနဲ့အမေရိကန်တွေအားလုံးကာကွယ်ဆေးထိုးနိုင်နိုင်တယ်လို့လည်းသူကပြောပါရယ်
Of course, we're all eager to have enough supply to vaccinate every American who wants it. And because of Operation Warp Speed, we expect to be at that point.
ကကွယ်ဆေးထိုးနိုင်လို့သူအမေရိကန်တိုင်းအတွက်ကကွယ်ဆေးလုံးလုံးလောက်ရနိုင်ဖို့ကျွန်တော်တို့ဆန္ဒပြပြနေကြောင်းကကွယ်ဆေးစီမံချက်ဖြစ်တဲ့ Operation Warp Speed ကြောင်းလက်မဲ့တွေဦးရာသီမှာအားလုံးအတွက်ရနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းကျန်းမာရေးဝန်ကြီး Alex Azar ကပြောပါတယ်။ဒါ့အပြင် Pfizer BioNTech ကုမ္ပဏီကထုတ်လုပ်တဲ့ COVID-19 ကကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ပေးမပေးကိုအမေရိကန်ကျန်းမာရေးအာဏာပိုင်တွေကလက်မဲ့ဒီဇင်ဘာလ10ရက်နေ့မှာဆုံးဖြတ်မှာဖြစ်ကြောင်းနောက်တစ်ပတ်ကြာဒီဇင်ဘာလ18ရက်နေ့မှာတော့ Moderna ဆေးကုမ္ပဏီကထုတ်လုပ်တဲ့ဆေးကိုအရေးပေါ်အသုံးပြုခွင့်ပေးမပေးဆုံးဖြတ်မှာဖြစ်တယ်လို့လည်းပြောပါရယ်။အမေရိကန်အစားအစာနဲ့ဆေးဝါးစီမံကုကွယ်ရေးဌာနကကကွယ်ဆေးအသုံးပြုခွင့်ကိုအတည်ပြုလိုက်တာနဲ့တပြိုင်တည်းနိုင်ငံပိုင်အတွင်းမှာကျန်းမာရေးလုံသားတွေကကွယ်ဆေးထုတ်နိုင်နိုင်လိမ့်မယ်လို့လည်းကျန်းမာရေးဝန်ကြီးအေဇာကပြောပါရယ်။ကျန်းမာရေးဝန်ထမ်းတွေအရေးပေါ်ဝန်ထမ်းတွေတကြီးရွယ်ကိုအင်ဂီဟာတွေမှာပြည်တင်းနေထိုင်သူတွေနဲ့အင်ဂီဟာတွေရဲ့ဝန်ထမ်းတွေကိုပထမဦးစားပေးကာကွယ်ဆေးထိုးသွားဖို့အမေရိကန်ကျန်းမာရေးအာဏာပိုင်တွေကအတိအပြုဆုံးဖြတ်ထားပြီးဖြစ်ပါတယ်။ထိုးစီပေါင်းတန်30ကနေတန်40ဒီနေ့အကုန်မှာပြန်ပြူးရရှိနိုင်မှာဖြစ်ပြီးနောက်ထပ်တန်ပေါင်းများစွာကို2021ခုနှစ်ပထမနှစ်ဝက်မှာဆက်လက်ထုတ်လုပ်ပြန်ပြူးသွားမယ်လို့လည်းအမေရိကန်ကျန်းမာရေးဝန်ကြီး Alex Azar ကပြောပါတယ်။